အယဝရီမြေဆုံစီမံကိန်းယာယီရပ်ဆိုင်းခဲ့တာခုနှစ်နှစ်ပြည့်ချိန်မှာဒေသခံတွေကဒီစီမံကိန်းလုံးဝရပ်ဆိုင်းဖို့အချိန်တန်ပြီလို့ထုတ်ဖော်ခဲ့ကြသလိုစီမံကိန်းရပ်ဆိုင်းရေးအတွက်တနိုင်ငံလုံးကသဘောထားဆန္ဒတွေရယူပြီးသမရထံတင်ပြဖို့လည်းပြင်ဆင်နေကြပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့2009ခုနှစ်ကစတင်အကောင့်ထဲပေါ်ခဲ့တဲ့မြေဆုံစီမံကိန်းကိုပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2012ခုနှစ်မှာသမ္မတဦးသိန်းစိန်ကသူ့အစိုးရတက်တန်းအတွင်းရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့တာပါစက်တင်ဘာလ30ရက်နေ့မှာ9နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ဒီကနေ့မှာတော့စီမံကိန်းကြောင့်ပြောင်းရွှေ့ခံရတဲ့ထောင်ထဲချီတဲ့ဒေသခံပြည်သူတွေဟာမြေဆုံမှာစုတောင်းပွဲတရက်ကျင်းပပြီးဒီစီမံကိန်းကိုလုံးဝရပ်ဆိုင်းဖို့ဆန္ဒထုတ်ဖော်ခဲ့တယ်လို့စုတောင်းပွဲပြည့်မြောက်ရေးကော်မတီဥက္ကဋ္ဌဦးတူးခေါင်ကအခုလိုပြောပါတယ
်ကျွန်တော်အချိန်တန်ပြီးသူပြောကောင်းစီနဲ့ကျွန်တော်အခမ်းအနားကျင်းပတာအခုဒီမြေဆုံရဲ့ကစီမံကိန်းလုံးဝရပ်ဆိုင်းဖို့အချိန်တန်ပြီးဆိုတဲ့ကောင်းစီရဲ့ချက်တစ်ပေါ့နော်ကျင်းပတာဒါကြောင့်လို့ဆိုတော့အခုကယာယီရပ်ဆိုင်းတာခုနည်းဖြစ်သွားပြီအခုအချိန်မှာဆိုရင်အစိုးရအနေနဲ့လည်းစဉ်းစားဖို့အချိန်တန်ပြီးဒီဒီလိုသူရဲ့သဘောထားဆန္ဒကိုရွေးချယ်မလားသူ့ရဲ့သဘောထားဆန္ဒကိုရွေးချယ်မလားဆိုတာကလုံးဝပေါ့အချိန်တန်ပြီးပေါ့နော်အစိုးရအနေနဲ့ဒီလိုဒီလိုသူရဲ့သဘောထားဆန္ဒကိုအခုတက်ကြည့်မကြည့်ဘူးလားပေါ့နော်ပြည်ရဲ့သားနဲ့ဒီလိုချိန်ဆွဲနေမယ်ဆိုရင်ဒါကဒီလိုသူကိုလက်စားရလဲရောက်ပါတယ်ပေါ့နော်အဲ့တော့ဒါဆိုရနေနဲ့ဒါလုံးဝတာဝန်ရှိပါတယ်ပေါ့
2015ရွေးကောက်ပွဲကာလကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်ကမြေဆုံစီမံကိန်းစာချုပ်ကိုတည်ရရင်ပြည်သူကိုချပြမယ်လို့ပြောဆိုခဲ့ကြောင်းအစိုးရဖွဲ့ပြီးနောက်ပိုင်းမှာမြေဆုံစီမံကိန်းဆိုင်ရာလေးလာစီစစ်သုံးသပ်ရေးကော်မတီကိုဖွဲ့စည်းခဲ့ကြောင်းဒါပေမဲ့လည်းမြေဆုံစီမံကိန်းနဲ့ပတ်သက်လို့စာချုပ်ပါအချက်တွေနဲ့ကော်မတီရဲ့တင်ပြချက်တွေကိုပြည်သူတွေအနေနဲ့သိမသိတဲ့အကြောင်းကိုဦးတူးခေါင်ကပြောပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတနိုင်ငံလုံးကသဘောထားဆန္ဒတွေကိုအတည်ပြုထောက်ခံချက်ရယူပြီးနိုင်ငံတော်သမ္မတစီကိုတင်ပြသွားမယ်လို့လည်းဆက်ပြောပါတယ
်။အဓိကကဒီမြေဆုံရဲ့ကာလစီမံကိန်းကိုလုံးဝရပ်ဆိုင်းဖို့ရည်ပြီးတော့ဒီရဲ့နေနေကုစုတာကိုဒီဝလုံးချင်းနေထိုင်ရေးရည်။အာပြီးတော့ဒီဒေသခံတွေရဲ့သဘောထားဆန္ဒမပါဘဲနဲ့ဒီစီမံကိန်းမဆိုကျွန်တော်တို့ကလက်ခံမှာမဟုတ်ဘူးဆိုတဲ့ဟာကြီးကိုကျွန်တော်ကအဓိကထားမှာပေါ့နော်။ဒီသဘောထားကိုဒီနိုင်ငံလုံးအတိုင်းအတာနဲ့သဘောထားဆန္ဒတွေကိုပုံလုံးဟိုရယူပြီးတော့ဒီဟိုစတိတ်မန့်တစ်ခုအနေနဲ့ထုတ်မယ်ပြီးတော့နိုင်ငံလုံးမှာရှိတဲ့ဖွဲ့စည်းเนาะဒီလိုသူ endorsement လုပ်ပြီးတော့ဒီဟာနဲ့ပူးတွဲပြီးတော့နိုင်ငံတော်တာမတော်ချီတော့စတင်ဖို့အစီအစဉ်ရှိပါတယ်
ပြီးခဲ့တဲ့လပိုင်းတွေကတော့မြေဆုံစီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်ကုမ္ပဏီဘက်ကဒေသခံပြည်သူတွေကိုရှင်းလင်းတာတွေကူညီထောက်ပံ့တာတွေရှိလာကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံရေးလေးလာသုံးသပ်သူဦးတန်းစိုးနိုင်ကတရုတ်နိုင်ငံကမြစ်ချင်းသုံးသွယ်စီမံကိန်းကိုလေးလာဖို့ဖိတ်ကြားရမှာမြေဆုံစီမံကိန်းတည်ဆောက်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကရှင်းလင်းခဲ့တယ်လို့ပြောပါတယ်ဒီလိုရှင်းလင်းရမှာတရုတ်နိုင်ငံကမြေဆုံစီမံကိန်းအတွက်ဒေါ်လာငွေတန်း600လောက်ရင်းနှီးထားပြီးဖြစ်ကြောင်းမြန်မာအစိုးရအနေနဲ့မြေဆုံစီမံကိန်းကိုရပ်ဆိုင်းထားရင်ဒီကုန်ကျငွေအတွက်တစ်နှစ်ကိုအတိုးငွေဒေါ်လာတန်း90ပေးဖို့ပြောခဲ့တယ်လို့ဆိုပါတယ်ဒီအခြေအနေပေါ်မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆောင်ရွက်လာနိုင်တဲ့အခြေအနေကိုဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ
်ဒီစီမံကိန်းနဲ့ပတ်သက်လို့တကယ်လို့ဖြစ်ချင်လို့ရှင်တော့တို့ရင်းနှီးညွှန်းနှံမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ရုံပြီးတော့ကျွန်တော်တို့ဘက်ကလည်းအဲ့လိုဒေါ်လာ3,500လောက်ကိုကျွန်တော်ကပြန်ဆက်ဖို့ဖြစ်နေရှိတယ်အခုဒီဘာလို့လုပ်ပြီးဥပဒေမှာကျွန်တော်တို့ကတကယ်ရှိတယ်အဲ့တော့ဒီလူတရားလုံးကတော့မြေဆုံမာကျွန်တော်တို့ရေကာတာဆောက်တာကို113တန်းခွက်နေကြတာပေါ့ဒါပေမဲ့အစိုးရချက်တွေကအဲ့လိုရှိတယ်။ဘုံမပြီးဘက်ကလည်းဘုံမပြီးချက်တယ်၊ပြုတ်ကလည်းသူ့ချက်တယ်သူပြောတာပေါ့။အဲ့တော့အဲ့ဒီကမှပြစ်ဆုံးမှတော့မလုပ်ဘူးเนาะတခြားတော့ဒီပဲလေးကိုကျွန်တော်တို့ဟိုအစားထုတ်ကြည့်ရှင်းတာမျိုးအဲ့လိုပုံစံမျိုးတော့ရှိတာတည်းလို့ကျွန်တော်တို့မှတ်သားကြည့်
အေယာဝတီမြေဆုံဟာကချင်မျိုးသားတွေရဲ့တဘာဝယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့စီမံကိန်းတည်ဆောက်မဲ့နေရာဟာသခိုင်းပြည့်ွေကျော်နဲ့နီးစပ်နေပြီးငလျင်လှုပ်ခတ်လို့ဆဲကျိုးပေါက်ရင်အေယာဝတီမြေအောက်ပိုင်းမှာစိုးကျိုးတဲရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကသတိပေးပြောဆိုထားပါတယ်တရုတ်ကုမ္ပဏီတွေဘက်ကတော့မြေဆုံစီမံကိန်းကိုပြန်စဖို့တရုတ်မြန်မာယင်းနှိမ့်နှံမှုမြင့်တင်ရေးဆွေးနွေးပွဲတွေမှာမကြာခဏဆိုသလိုဆွေးနွေးတောင်းဆိုလေးရှိပါတယ်ခင်ဗျာ